ရခိုင်မြောက်ပိုင်းပြည်ပကအတွင်းစံကြုပ်ရက်ဆက်မှုတွေအပေါ်တာဝန်ခံမှုနဲ့တရားမျှတမှုရှိမှရိုဟင်ဂျာတွေဌာနေကိုပြန်လာနိုင်မှာဖြစ်တယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဝန်ကြီးကပြောဆိုလိုက်ပါတယ်ပြည်ပကတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းဒေသကိုကိုယ်တိုင်သွားရောက်ခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးဝန်ကြီးကရခိုင်အရေးပြဿနာထောင်ချခံထားရတဲ့ Riders သတင်းတောက်တွေအရေးတို့ကိုလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ဆွေးနွေးခဲ့တာပါငြိမ်းချမ်းရေးဝန်ကြီးဟန်ကသူ့ခီးစဉ်နဲ့ပတ်သက်လို့လူမှုကွန်ရက် Twitter မှာပြောကြားထားတာတွေကတချို့ကိုတော့မတ်တင်ကြီးထိုက်စူးစီးတင်ပြထားပါတယ
်ပြည်ထောင်နိုင်ငံခြားရေးဝန်ကြီး Jeremy Hunt ကဒီကနေ့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခဖြစ်ခဲ့တဲ့ဒေသတချို့ကိုကိုယ်တိုင်သွားရောက်ပြီးလူမှုနဲ့တွေ့ဆုံပါတယ်ရိုဟင်ဂျာတိုင်းနဲ့ချီထွက်ပြေးရတဲ့ရခိုင်မြောက်ပိုင်းပြည်ပခနောက်ပိုင်းခီးစဉ်နဲ့ပတ်သက်လို့သူကအခုလိုမှတ်ချက်ပေးပါတယ်
To these places and I went to Rakhine this morningwas there for some time talked to a lot of people
ဒီနေ့ပဲရခိုင်ပြည်နယ်ကိုသွားခဲ့ပါတယ်လူတွေနဲ့စကားပြောခဲ့ပါတယ်ဒါပေမဲ့လူတွေကထုတ်ဖော်ပြောဆိုရမှာကိုကြောက်နေကြတယ်လို့ပဲကျွန်တော်မှတ်ချက်ပေးချင်ပါတယ်အဲဒီမှာကြောက်တရားကြီးစိုးနေပါတယ်ဒါကလည်းဖြစ်ရှင်းရမယ့်ကိစ္စပ
ါရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိရှိဌာနေပြန်ရေးလုပ်ငန်းစဉ်အပေါ်ဗီဒီအင်းနေနဲ့အားပေးထောက်ခံပေးမယ်လို့လဲဒီလိုဌာနေပြန်နိုင်ရေးအတွက်စံကြုပ်ရက်ဆက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ပြီးတရားစီရင်နိုင်ဖို့လိုအပ်တယ်လို့ဝန်ကြီးဟန်ကပြောပါတယ်။ဒီလိုမှမဟုတ်ရင်တော့ရိုဟင်ဂျာတွေဌာနေပြန်ရေးကတိတ်ပြီးအန်ဒီရဲများလိမ့်မယ်လို့မှတ်ချက်ပေးပါတယ်။ရိုဟင်ဂျာပြည်ထနာမှာစစ်တပ်ဝင်ပါလာတဲ့ကိစ္စအပေါ်မှာစိုးရိမ်တယ်လို့လည်းဗြိတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန်ကပြောပါတယ်
။ There have been historic tensions, Patrick, between the Muslim Rohingyas and the Buddhist Rakhine population going back
မွတ်စလင်ရိုဟင်ဂျာနဲ့ဗုဒ္ဓဘာသာဝင်ရခိုင်နေကြနှစ်ပေါင်းများစွာကလေးကဖြစ်ခဲ့တဲ့တမန်းကြောင်းနဲ့တည်ရှိလာတဲ့ပြဿနာပါလက်တလောကျွန်တော်တို့စိုးရင်ချက်ကတော့ဒီညင်းပေါင်းမှုမှာစစ်တပ်ကပါဝင်ပတ်သက်လာတဲ့အချက်ပါဒါပြင်ရွာတွေကိုမီးရှို့ရိုဟင်ဂျာတွေကိုနေဆက်ကိုမောင်းထုတ်ခဲ့ပုံလည်းရပါတယ
်မြန်မာအစိုးရကတော့ရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်ကိုသဘောတူဆောင်ရွက်နေပြီမယ်လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးဒါအပြင်ရိုဟင်ဂျာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေကိုရှင်းလင်းလာတာဖြစ်တယ်လို့ပြောဆိုထားတာပါရိုဟင်ဂျာတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေရဲ့ကြမ်းကြုတ်ရက်ဆက်မှုတွေအပေါ်ရှုတ်ချပြောဆိုတာမရှိဘူးဆိုပြီးဝေဖန်ခံနေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့လည်းဒီကနေ့နေကင်းပိုင်းမှာပြည်ထောင်နိုင်ငံခြားရေးဝန်ကြီးတွေ့ဆုံဆွေးနွေးပါတယ
်။ Aung San Suu Kyi has a very important role in this country. She's the effective president.
ဒေါအောင်ဆန်းစုကြည်ကနိုင်ငံမှာတက်ကိုအရေးကြီးတဲ့အခက်ခဲနာမှာရှိနေပါတယ်။သူကသမရလိုတာဝန်ယူထားတဲ့သူပါဒါပေမဲ့ကံမကောင်းအကြောင်းမလားဆိုတော့ပဲသူ့အနေနဲ့စစ်တပ်ကိုလည်းမထိန်းချုပ်နိုင်ပါဘူးဒီမိုကရေစီနီးမကျတဲ့အခြေခံဥပဒေကလည်းရှိနေတာပါစစ်တပ်ကပြည်ထောင်ကနေလူငင်းခွင့်ရနေတာပါကျွန်တော်အနေနဲ့ပြည်ချက်နိုင်ချက်ဖြစ်နေတဲ့သူ့အနေထားကိုနားလည်ပေးရပါမယ
်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံလာမှာတော့ထောက်ချခံရတဲ့ writer သတင်းတောက်တွေအရေးလဲဆွေးနွေးခဲ့ပါတယ် writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အရေးဟာပြည်တွင်းရေးဖြစ်တယ်ဆိုတာကိုအတိအမှတ်ပြုချောင်းနိုင်ငံခြားရေးဝန်ကြီးဟန်ကပြောပါတယ်ဒါပေမဲ့လည်းဒီသတင်းတောင်နှစ်ယောက်အပေါ်တရားစီရင်မှုမှာတရားဥပဒေနဲ့ညီရလားဆိုတဲ့အပေါ်စိုးရိမ်တဲ့အကြောင်းနောက်လွတ်လပ်စွာဖော်ထုတ်ခွင့်ကိုအကာအကွယ်ပေးလိုတယ်လို့ဝန်ကြီးဟန်ကပြောပါတယ်ဒေါအောင်ဆန်းစုကြည်ဘက်ကလည်းဒီကိစ္စကိုစုံစမ်းမယ်ဆိုပြီးပြောခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဒါပြင်ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးမြန်မာနိုင်ငံတွင်းမှာတာဝန်ခံမှုနဲ့တရားမျှတမှုရှိမလားဘူးဆိုရင်တော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့နိုင်ငံတကာရာသွေးမှုခုံရုံး ICC ကိုလွှဲပြောင်းရေးအပါအဝင်နီလန်းပေါင်းစုံရှာရမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဟန်ကပြောပါတယ်။ဒါပေမဲ့ ICC ကိုလွှဲပြောင်းရေးဆိုတာမှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထောက်ခံမှုလိုအပ်တာကြောင့်ရဖို့မသေးကြတဲ့အခြေအနေကြောင့်တခြားနီလန်းတွေကိုရှာဖို့လည်းလိုအပ်တယ်လို့ Twitter မှာမေးမြန်းမှုတွေအတွင်ဖြေဆိုသွားပါတယ်ရှင်။